နိုင်ဂျာနိုင်ငံမှာအာဏာသိမ်းဖို့ချိုးဖောက်ချက်အဖြစ်သမ္မတမိုဟာမက်ဘဇွန်းကိုသူ့ရဲ့သမ္မတကိုရန်တော်အဖွဲ့ဝင်တွေကသမ္မတအင်ဒိုတဲမှာထိမ့်သိမ်းခံထားတဲ့လုပ်ရည်နဲ့ပတ်သက်ပြီးအာဖရိကခေါင်းဆောင်တွေနဲ့အတူအမေရိကန်ကလည်းရှုတ်ချခဲ့ပြီးသမ္မတကိုချက်ချင်းလွှတ်ပေးဖို့ဗိုလ်ထုနေကတောင်းဆိုပါတယ်အမျိုးသားလုံခြုံရေးအချံပေး Jake Sullivan ကသမ္မတဘဇွန်းဦးဆောင်တဲ့နိုင်ဂျာရဲ့ဒီမိုကရေစီနှိချရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုနှောက်ယှက်တဲ့ဂျိုးပန်းမှုမှန်သမျှကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းပြောပြီးအမေရိကန်ပြည်ထောင်စုကအလွန်စိုးရိမ်ကြောင်းကြေညာချက်ထုတ်ပါတယ်။အင်ပီရိုသတင်းစာရှင်းလင်းပွဲအတွင်းသမ္မတဘဇွန်းကိုချုံနောင်ထမှုကနေလွှတ်ပေးပြီးအကြမ်းဖက်မှုတွေကနေရှောင်ကျဉ်ဖို့သမ္မတရဲ့ကိုယ်ရန်တော်တပ်ကိုလည်းအထူးတိုက်တွန်းထားပါတယ်။အမေရိကန်နိုင်ငံသားတွေကိုဘေးလွတ်ရာရွှေ့ပြောင်းနိုင်ခြင်းနဲ့ပတ်သက်ပြီးအခုချိန်ထိဆွေးနွေးမှုရှိသေးဘူးလို့ပြောပါတယ်။အနောက်အာဖရိကရဲ့အဓိကဒေသရင်းစီးပွားရေးအစုအဖွဲ့ ECOWAS ကလည်းအာဏာသိမ်းရန်ကြိုးပမ်းမှုအပေါ်စိုးရိမ်မိကြောင်းနဲ့ဘဇွန်းကိုလွှတ်ပေးဖို့တောင်းဆိုထားသလိုအာဖရိကသမဂ္ဂကလည်းရှုတ်ချခဲ့ပြီးပါဝင်ပတ်သက်နေတဲ့တရက်ခန့်စစ်သားတွေအနေနဲ့စစ်တမ်းရာတွေကိုချက်ချင်းပြန်သွားဖို့တိုက်တွန်းထားပါတယ်ရှင်။